အင်္ဂလန်မှာစနေနေ့ကကစားတဲ့ပရီးမီးယားလိဘောလုံးပွဲမှာချယ်ဆီကအာစနယ်ကိုငိုးကိုမရှိနဲ့နိုင်သွားပါတယ်။ချယ်ဆီအတွက်ဂိုးတွေကိုနောက်တန်းလူဘူမာနဲ့အက်ဒင်ဟဲဇတ်တို့ကဒုတိယပိုင်းမှာသွင်းခဲ့ကြတာပါ။ပထမပိုင်းပြီးကနေမှချယ်ဆီကဒီယေဂိုကော့စတာနဲ့အာစနယ်ကဂဲဘရီယယ်ပေါ်လစ်စတာတို့ပြဿနာဖြစ်ပြီးတော့ဂဲဘရီယယ်ပေါ်လစ်စတာအနီးကပ်ပြခံခဲ့ရသလိုဆန်ဒီကဇိုလာလည်း89နှစ်မှာအထုတ်ခံခဲ့ရပါတယ်။အာစနယ်နီးပြအာစန်ဗန်ဂါကတော့ချယ်ဆီတိုက်စစ်မှုဒီယေဂိုကော့စတာရဲ့လုပ်ရဟာယုံစရာကောင်းပြီးတော့သူ့ကိုတိုင်ကအနီးကပ်မပြတဲ့ဒိုင်လူကြီးမိုက်ဒီကိုလည်းဝေဖန်လိုက်ပါတယ်။ဒါပြင် FA အင်္ဂလန်ဘောလုံးအဖွဲ့ချုပ်အနေနဲ့ဒီယေဂိုကော့စတာအနီးကပ်မပြခံရတာကိုစစ်ဆေးတင်တယ်လို့လည်းပြောလိုက်ပါတယ်။ချယ်ဆီနီးပြမော်ရီညိုကတော့ဒီယေဂိုကော့စတာဟာဒီပွဲရဲ့အကောင်းဆုံးဘောလုံးသမားဖြစ်တယ်လို့တုံ့ပြန်လိုက်ပါတယ်။မန်စီးတီးနဲ့ဝက်ဆမ်ပွဲမှာတော့ဝက်ဆမ်ကအင်ရှင်မန်စီးတီးကို2ဂိုးတကိုးနဲ့နိုင်သွားတာကြောင့်နိုင်ပွဲဆက်နေတဲ့ချန်ပီယံမန်စီးတီးပထမဆုံးရှုံးပွဲနဲ့တွေ့သွားခဲ့ပါတယ်ခင်ဗျာ။